ဟုတ်ကဲ့အခုထောင်းလွတ်လာဆိုကျမ်းမာရေဘလို့ရှိလဲခင်ဗျာ
လေးဘက်နာတောက်လျှောက်ချင်းတောင်းနေရ
အခုအတော့ဘာယောဂတွေဖြစ်လာလဲ
လက်အစ်စ်တွေရှောင်ပြီးတော့အခုတောက်လျှောက်ဖြစ်နေကဲတလပိုင်းနဲ့ကစတောင်းနေရအခုဒီတော့
ကိုတက်ဦးက96ဒီဇင်ဘာကနေစရဖန်ခန့်အဆိုတော့အခုနှစ်တော်ကြာသွားတာပေါ့နော
်စုစုပေါင်း15နှစ်ပြည့်ဖို့နှစ်လလို့ပေါ့အ
ဲ့တော့ဒီအခုစုစုပေါင်း15နှစ်တဲမှာထောင်ပေါင်းဘယ်နှထောင်နေလဲရလဲ
4000စုပေါင်း1400ပေါ့
အဲ့တော့ဟိုကိုတက်ဦးဖန်လို့ကဟိုနောက်ကထောင်ထဲမှာနှိမ့်ဆက်ညှိမခန့်ရတာတွေရောရှိသေးလား
98ခုနဲ့တလပိုင်းနှစ်ရက်နေအခုဖန်တယ်ဖန်တဲ့အချိန်မှာအကိုတို့ကတော်တော်လေးပေါ့20နှစ်ရဲ့စကြောရေးမှာတော်တော်လေးတော်ချပေးခံပြီးတော့အကိုတို့တယောက်တစ်ခန်းစီပဲထားတာကောသောအောင်ဆုံးခံရတဲ့ဥစ္စာမြင်းတန်ထောင်းမယ်ပေါ့
ဘလို့ခံစားရတာလဲမြင်းတန်ထောင်းမ
ယ်ကိုတို့မြင်းတန်ထောင်းမှာအခန်းနဲ့တခန်းစကားမပြောရဘူးတခန်းနဲ့တခန်းပစ္စည်းမပေးရဘူးတယောက်အပြင်ထွက်တာတောင်တယောက်ကြည့်လို့မရတဲ့ဘွာနေခဲ့ရတာတခါနဲ့ထက်ထဲမှာကိုတို့ထားတာလူရအားရလို့ဖြစ်နေတာပေါ့သမင်းဘာညာအစားသောက်ကတော်တော်ညံ့ချင်းတဲ့အချိန်ကာလကြီးလူရဘာဖြစ်လဲဆိုတော့စကားပြောတတ်တဲ့လူရစကားမပြောတဲ့အားအကြီးတွေလို့ဖြစ်သွားတယ်အဲ့ဒီမှာဘာဖြစ်လဲဆိုတော့အများကြီးယောဂါကြီးဖြစ်တာနှလုံးယောဂါကြီးဖြစ်လာတယ်စိတ်ပိုင်းဆိုင်ရာခြုံရင်းမှုတွေဖြစ်လာကြတယ်ဒီမြင်းတန်ထောင်းရဲ့၄နှစ်ကာလပေါ့အဲ့ဒီကနေမှကိုကအင်းစိတ်ထောင်းပြန်ကြောင်းပြီးတော့မှအင်းစိတ်ထောင်းမှာ၈နှစ်နေပြီးတော့မှမွန်တိုင်းထောင်းကိုရောက်တာ
အဲ့လိုဆိုတော့အဲ့ကိုတူရှေ့မှာပေါ့စိတ်ဖောက်ပြန်သွားတဲ့နိုင်ငံချင်းသားတို့တည်သွားတဲ့နိုင်ငံချင်းသားတို့တွေ့ကြဘူးလား
စိတ်နောက်သွားတဲ့လူတော့တွေ့တယ်အဲ့ဒါကမြင်းတန်ထောင်းမှာကိုတွေ့တာတငင်ဘုံခွဲကိုကိုနိုင်အမှုတွေပေါ့ရတော့ခမ်းမဘုံခွဲ
ဟုတ်ကဲ့
သူရဲ့အမှုတွေပေါ့စိတ်ထောင်ထဲမှာနောက်သွားတာတဏီကုံတမန်ဆက်ကြဟုရှိတယ်အဲ့လိုဖြစ်သွားတဲ့အဖြစ်တွေအများကြီးတွေ့ခဲ့ဘူးလေဒီလိုအုံနောက်ပိုင်းဆိုင်ရာကျွင်းတဲ့ဥစ္စာတွေတော့အများကြီးတွေ့တယ်ဟိုနိုင်ငံကြီးပြင်သားတဲ့ဆေးရုံတင်ပြီးမှတည်တဲ့ဥစ္စာတော့အကိုတွေ့တယ်မွန်မိုင်းထောင်မှာတော့ဘုံကြီးတစ်ပါးဥနေမိန်သားခေါ်ကိုတေဝင်းကိုတို့တိုက်ကြနေရေယုံလိုယောဂါကြီးတစ်ကိုယ်လုံးပေါက်ပြီးတော့ဆေးရုံတင်လိုက်တယ်ဆေးရုံမှာစုံသွားတယ်ပြန်มาซื้อမကူပြီ
ပေးခဲ့တဲ့ရက်တုန်းကလည်းကြားရတယ်ဒီမော်လမြိုင်ထောင်ထဲမှာဖိနှိပ်မှုများတယ်ဆိုတာအဲ့ဒါတွေကဘယ်လိုအခြေအနေရှိလဲ
ဟုတ်တယ်အဲ့ဒါအကိုပဲထုတ်ပေးလိုက်တာ
ဆိုတော့ပြောပြပါဦးဘယ်လိုဖိနှိပ်တာလဲ
ပြောမယ်ဆိုရင်ပြဿနာမရဘူးဆိုရင်မိန်လာပုတ်တဲ့ထဲလိုက်မိန်လာကြီးကန်ခိုင်းတယ်ပြဿနာညှစ်ထုတ်တာပေါ့ငွေသသိန်းခွဲလောက်ဆိုရင်မိန်ကြီးထောင်မှုက5000ယူမယ်တစ်ထောင်လုံးကန်းစည်းက5000ယူမယ်ထောင်ပိုင်းက5000ယူမယ်အဲ့လိုခွဲဝေယူပြီးတော့လောက်ကန်စားတောင်းနေရတယ်နောက်ပြီးတော့မွေးစေဝါထောင်ထဲမှာမူရင်းအမှုတွေအများဆုံးဖြစ်တယ်မွန်တိုင်းထောင်ကအဲ့ဒီမှာစိတ်ကြဈေးကတရားကို9000ဈေးပေါက်တယ်အရက်အစီက10000ပေါက်တယ်အဲ့ဒါထောင်ထဲမှာဝယ်လို့ရတယ်နော်အဲ့လိုအခြေအနေရှိတယ်ထောင်ထဲမှာ
တခြားထောင်တွေမှာအဲ့ဒါမျိုးမတွေ့ရဘူးလား
တခြားထောင်မှာအဲ့လောက်အခြေအနေမဆိုးပါဘူးဒီမွန်တိုင်းထောင်အဆိုးပါဆုံးမှာဖြစ်တယ်
အခြေအနေမဆိုးပါဘူးဆိုတော့ရှိတော့ရှိတယ်ဆိုတဲ့သဘောပေါ့
ဟာရှိတာပေါ့သူ့ line နဲ့သူရှိတယ်အဲ
့တော့ကိုတက်ဦးကိုထိုင်းလို့ကြတော့အမှုတွေကပါတယ်နဲ့သူဆွဲပြီးတော့ထောင်ချလိုက်တာ
ကိုဖန်တဲ့ဥစ္စာကမိုးသီးဆွန် AB နဲ့ဆက်သက်ပြီးတော့ပြည်တွင်း information ကိစ္စတွေကြောင့်ကိုဖန်လိုက်တာ
AB နဲ့ဆက်သွယ်မှုဆိုတာ ABS ရဲ့ကြောင်းသားတက်မလို့ပြောတာလား
မှန်တာပေါ့မူသီးစွန် AB နဲ့အဲ့ချိန်တော့နှစ်ဖက်ရှိနေရဘူးတပေါင်းနဲ့မဖြစ်သေးဘူးဒေါက်တာနိုင်အောင်ကတစ်ဖက်မူသီးစွန်ကတစ်ဖက်မူသီးစွန်အဖက်နဲ့အကူကဆက်သွယ်တာဘာလို့တော့အကူကလူပေါင်းတဲ့ပါတီဝင်ဟောင်းဆိုတော့သူတို့နဲ့ပဲအကူချိတ်ဆက်ပြီးတော့လှုပ်လှုပ်ရင်းနဲ့ထောင်ထဲရောက်သွားအ
ဲ့တော့သမရရဲ့လုံချင်းချမ်းသာကိုပေးလို့လွတ်လာတဲ့အပေါ်မှာအခုအနေနဲ့ဘာများပြောချင်သေးလဲ
ပြောချင်တာနိုင်ငံရေးကျင်းသားတွေကိုလွတ်ပေးဖို့တစ်ကမ္ဘာလုံးကတောင်းဆိုတဲ့ဥစ္စာကိုအခုမွန်တိုင်းထောင်က59ယောက်မှနိုင်ငံရေးကျင်းသား6ယောက်ပဲပါထောင်လိုင်းက3ယောက်ပါအယောက်50ဟာအဲ့လိုဒီပြင်းအမှုတွေဒါဘယ်လိုလုပ်လဲဒီပေါ်မှာအကိုတို့ကသူတို့ဘောင်ကိုဘယ်လိုယုံကြည်ရမလဲဘယ်လိုမှယုံကြည်စရာအကြောင်းအကိုတို့ကလုံးဝမရှိဘူးဒါကအကိုတို့ရဲ့သဘောထားရှင်းရှင်းလေးပဲ
အဲ့တော့အခုဘယ်နှစ်ယောက်လောက်ကြံခဲ့လဲနိုင်ငံရေးကျင်းသား
မွန်မြန်မာ
ဟုတ်ကဲ့
မွန်မြန်ခေါ်ပါအခုဘောင်ယောက်20ရှိတာ6ယောက်လွတ်တယ်14ယောက်ကြံတယ်ပေါ့အ
ဲ့14ယောက်ထဲမှာကျမ်းမာရေးမကောင်းတဲ့လူတွေအသက်အရွယ်ကြီးတဲ့လူတွေရှိသေးတယ
်အသီးသီးကတော့ကျမ်းမာရေးအငဲနဲ့များတော့ခြုံရင်းနေကြတယ်ဒုဆရာဝင်ကတော့တော်တော်လေးမစိုးအောင်ကောင်းတယ်စေဝါထောက်ပံ့မှုကူညီမှုအားလုံးကကောင်းတယ်
အဲ့တော့ကိုတက်ဦးထောက်ကြတော့ဟာကိုတက်ဦးရဲ့အမျိုးသမီးတော်ပြုံးပြုံးအေးလဲပါတယ်ပေါ့နော်အဲ့တော့မိသားစုအခြေအနေကဘယ်လိုဖြစ်သွားလဲ
မိသားစုအခြေအနေကအကိုတို့လင်မယားမြောက်ဖန်ခံတဲ့အချိန်မှာအကိုသမီး၃ယောက်ကငငယ်လေးရှိသေးတယ်ခုနှစ်တန်းကျောင်းသူရဲ့၄တန်းကျောင်းသူရဲ့ငငယ်တန်းကျောင်းသူရဲ့အဲ့ဒီ၃ယောက်ကိုအကိုရဲ့အမေကထိန်းသိမ်းစောက်ရှောက်ခဲ့တာပေါ့တောက်ရှောက်အကိုမိန်းမက2003ခုနှစ်အောက်တိုဘာလမှာလွတ်သွားတယ်အကိုကတော့အခုမှလွတ်တယ်
အဲ့တော့အခုမိသားစုတွေပြန်ပေါင်းစီရပြီတော့
ဒါပေါ့ဗျာအခုမှမိသားစုဥစ္စာပြန်ပေါင်းပြီးတဲ့အနေအထားကိုရောက်သွားတာ
ဟုတ်ကဲ့ကိုတော်ဦးရေကျေးဇူးပါပဲခင်ဗျာ
ကျေးဇူးပါပဲခင်ဗျာ